မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကျမ်းမာရေးမန်တိုင်းပြိုလဲသွားနိုင်သလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။ဒီကရဧပြီလ20ရက်နေ့မှာစစ်ကောင်စီကထိန်းချုပ်ထားတဲ့မြဝတီနဲ့မြမရုပ်တံကနေထူးခြားတဲ့ကြေညာချက်တစ်ခုထုတ်ပြန်ပါတယ်။ကြေညာချက်ထဲမှာပြည်သူဆေးရုံတွေမှာတာဝန်ထမ်းဆောင်နေတဲ့ဆရာဝန်တချို့ဟာစီဒီအမ်ပြုတ်လုတာတခြားသူတွေကိုလည်းစီဒီအမ်ပြုတ်လုရမှာပါဝင်ဖို့လှုံ့ဆော်တာစတာတွေလုတ်ကင်နေတဲ့အတွက်အဲ့ဒီဆရာဝန်တွေကိုပုံမှန်905ကနဲ့အရေးယူထားကြောင်းဒါကြောင့်အဲ့လိုအရေးယူထားတဲ့ဆရာဝန်တွေကိုထုတ်ပေးထားတဲ့မြန်မာနိုင်ငံကူးလက်မှတ်တွေကိုပယ်ဖျက်သွားမှာဖြစ်တဲ့အပြင်သက်ဆိုင်ရာဌာနတွေမှာလည်း blacklist အမိပြက်စီရင်ရေးသွင်းထားတယ်လို့ဖော်ပြထားပါတယ်။တကယ်တော့အထူးကူတွေပါမော့ခတွေဆရာဝန်တွေနဲ့ကျမ်းမာရေးဝန်ထမ်းတွေဟာရွေးကောက်ခံတည်ဆဲအစိုးရတရက်ကိုဖျောက်ချပြီးဗကြုံမူကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်ကောင်စီကအာဏာရယူလိုက်တဲ့အပေါ်လက်မခံဆန့်ကျင်ဆန္ဒပြတဲ့အနေနဲ့ CDM ပြုလုပ်ကြတာပ
ါပုံမှန်အတိုင်းဆိုရင်တော့ CDM လုပ်တဲ့ဆရာဝန်တွေဟာအစိုးရဝန်ထမ်းတွေဖြစ်တဲ့အတွက်ဝန်ထမ်းစီးနင်းစည်းကမ်းတွေနဲ့အညီအရေးယူနောက်ဆုံးအဆင့်ဝန်ထမ်းအဖြစ်ကနေထုတ်ပယ်ပြစ်လိုက်ရုံပါပဲဒါပေမဲ့စစ်ကောင်စီဟာဆရာဝန်တွေကိုဝန်ထမ်းစီးနင်းစည်းကမ်းနဲ့ကင်တွယ်ရုံမကဖမ်းဆီးတာဖမ်းဆီးခံရမှာဆိုရင်ပြီးတင်းရှောင်နေသူတွေကိုပုံမှန်905ကာကြီးနဲ့အမှုဖွင့်တာ CDM လုပ်နေစဉ်အတွင်းလူနာတွေကိုကုသပေးတာကိုတားမြစ်တာလက်ခံကုသခွင့်ပေးတဲ့ပုဂ္ဂလိကဆေးရုံစည်းကမ်းနဲ့ပရဟိတဆေးကမ်းတွေကိုလိုင်စင်ပိတ်သိမ်းမယ်ဆိုပြီးချင်းချောက်ရုံမကအခုနောက်ဆုံးဆရာဝန်တွေနိုင်ငံသားထွက်လို့မရအောင်နိုင်ငံကူးလက်မှတ်ပယ်ဖျက်သည့်အထိလုတ်ကင်လာပါပြီရှေ့ဘာဆက်ဖြစ်လာအောင်မှာပါလေဖေဗူလာ၁ရက်စစ်တပ်ကအာဏာသိမ်းပွဲဆွနွှဲပြီးတဲ့အခါနောက်ပိုင်းဖွဲ့စည်းလိုက်တဲ့စစ်ကောင်စီကိုအတက်ကြွဆုံးစန့်ကျင်လှုပ်ရှားကြသူတွေထဲမှာဆရာဝန်တွေထိတ်ဆုံးကပါဝင်နေဆိုရင်လည်းမမှားပါဘူးသူတို့တွေဟာ CDM လို့ခေါ်တဲ့ Civil Disobedience Movement လှုပ်ရှားမှုကိုဥဆောင်ဆွနွှဲကြပါတယ်သူတို့ရှင်းပြတဲ့ CDM သဘောအချင်းချုပ်ကတော့အလောက်ကနေနှုတ်ထွက်တာမျိုးမဟုတ်ပဲအာဏာပိုင်တွေရဲ့အမိန့်တွေညွန်ကြားချက်တွေကိုမနာခံဘူးရုံးမတက်လုပ်ငန်းခွင်မဝင်ဘူးဆိုတဲ့သဘောဖြစ်ပါတယ်။ဒါပေမဲ့ဆရာဝန်တွေဖြစ်နေတဲ့အားလျော်စွာကျန်းမာရေးအရာလိုအပ်ချက်ရှိတဲ့ပြည်သူတွေကိုကုသပေးရတာမျိုးကိုတော့အခြေအနေပေးသလိုဆက်ပြီးလုပ်ကြိုက်မယ်လို့ဆိုပါတယ်။ဥပမာပြည်သူစေယုံတွေမှာအရေးပေါ်လူနာခွဲစိတ်ဖို့လိုအပ်ရင် CDM လုပ်ထားတဲ့ဆရာဝန်တွေကိုပါပါဝင်ဖို့ဖိတ်ခေါ်ရင်လာရောက်လုပ်ကြိုက်ပေးမှာဖြစ်တယ်လို့အခြားသောစေယုံစေကံပရဟိတစေကံအပါဝင်ဘယ်နေရာတွေမှာမဆိုကုသပေးမယ်ဆိုပြီးဖြစ်ပါတယ်။တကယ်လဲဆန္ဒပြပွဲကြီးတွေဖြစ်စစ်တပ်နဲ့ရဲကပြစ်ခတ်နှိမ်နှင်းလို့ထိခိုက်ဒဏ်ရာရမှုတွေရှိလာတဲ့အခါအဲ့ဒီ CDM ဝင်နေတဲ့ဆရာဝန်တွေနဲ့ကျမ်းမာရေးဝန်ထမ်းတွေကနေပဲရောက်ရာနေရာကနေကုသမှုပေးခဲ့တာနောက်ပိုင်းအဲ့လိုကုသမှုပေးနေတဲ့ဆရာဝန်တွေကျမ်းမာရေးဝန်ထမ်းတွေကိုစစ်တပ်နဲ့ရဲကဖမ်းဆီးမှုတွေလုပ်လာတဲ့အချိန်ထိကုသမှုတွေပေးခဲ့တာတွေ့ရပါတယ
်အရင်ဆရာနာရှင်တွေလက်ထက်ကိုပြန်ကြည့်လိုက်ရင်မြန်မာနိုင်ငံရဲ့ကျမ်းမာရေးစောင့်ရှောက်မှုကဏ္ဍဟာ2017မတိုင်ခင်အတော်လေးကိုပြက်စီးယိုယွင်းနေကြတာပါ2017ဗိုလ်ချုပ်ကြီးဟောင်းသမရဦးသိန်းစင်အစိုးရတက်လာတဲ့အခါအခြားသောပြည်ပြင်ပြောင်းလဲရေးတွေလုပ်တဲ့နေတူကျမ်းမာရေးခန္ဓာကိုလည်းပြည်ပြင်ပြောင်းလဲရေးလုပ်ဖို့ကြိုးစားပါတယ်ဒါကလည်းငကိုတော့ကထက်ကျမ်းမာရေးဘတ်ဂျက်နည်းနည်းတိုးပေးလိုက်တာကလွဲလို့အခြားထူးထူးခြားခြားအကောင့်ထဲပေါ်နိုင်တာသိမတွေ့ခဲ့ရပါဘူး2016ခုနှစ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးကျမ်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးလက်ထက်ရောက်မှသာပဲဆုံးပြုပြင်ပြောင်းလဲရေးလုပ်ခဲ့သလိုကက်ဘိနက်ကလည်းကျန်းမာရေးဘတ်ဂျက်တိတိသာသာတိုးပေးတာတွေ့မြင်ကြရပါတယ်။ NLD အစိုးရလက်ထက်ဘာတွေတိုးတက်ခဲ့သလဲမေးရင်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကကျန်းမာရေးစောင့်ရှောက်မှုကဏ္ဍကိုလက်ညှိုးထိုးပြလေးရှိပါတယ်
။2020ပြည့်နှစ်စံပိုင်း COVID-19 ကပ်ရောဂါမြန်မာနိုင်ငံအတွင်းကူးစက်မှုရှိလာခဲ့ပြီးနောက်ပိုင်းကျန်းမာရေးဝန်ကြီးဌာနနှင့်အစိုးရရဲ့ကယောဂါကင်တွယ်ပုံကိုနိုင်ငံတကာအတိုင်းဝိုင်းနဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပါအတိအမှတ်ပြုပြောဆိုတာတွေ့ကြရပါတယ်။2020ပြည့်နှစ်ကို ADB ကထုတ်ပြန်တဲ့အစီရင်ခံစာအရအာဆီယံ10နိုင်ငံထဲမှာဖွံ့ဖြိုးတိုးတက်မှုအနှုန်းလက္ခဏာမပြတဲ့3နိုင်ငံနဲ့မြန်မာနိုင်ငံပါဝင်ခဲ့ပြီးစီးပွားရေး 1.8 ရာခိုင်နှုန်းတိုးတက်မှုရခဲ့တာကိုကြည့်ရင်နိုင်ငံစီးပွားရေးကိုတိတ်မထိခိုက်စေဘဲ COVID ကယောဂါကိုကင်တွယ်နိုင်ခဲ့တာတွေ့ရပါတယ်။ ဒီလိုအခြေအနေရလာအောင်ကျန်းမာရေးဝန်ကြီးဌာနကဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေအများကြီးစ조사အားထုတ်ခဲ့လို့ဖြစ်ပြီးအစိုးရဘက်ကဝိုင်းကူတာကြောင့်လည်းပါပါတယ်ကျန်းမာရေးဝန်ကြီးဌာနဆရာဝန်ကြီးတချို့ရဲ့အဆိုအရ NLD အစိုးရလက်ထက်မှာပြည်သူ့ကျန်းမာရေးစောင့်ရှောက်မှုကဏ္ဍကုသရေးကဏ္ဍတွေမှာကသုတေသနကဏ္ဍတွေမှာပါတိုးတက်မှုတွေရခဲ့တယ်လို့ဆိုကြပါတယ်အာဏာသိမ်းပြီးရဲ့နောက်စစ်ကောင်စီလက်ထက်မှာတော့အခြေအနေဟာပြောင်းလဲသွားပါပြီအာနာရှင်စနစ်ဆန့်ကျင်နေဆရာဝန်ကျန်းမာရေးဝန်ထမ်း85ရာခိုင်နှုန်းကျော် CDM ပါဝင်နေတာကြောင့်စေယုံစေကန်တွေလုပ်ငန်းလက်ပတ်မှုမလုပ်နိုင်တော့ပါဘူးအခါအားလျော်စွာအရေးကြီးလို့စေယုံမှာကုသမှုလာပေးတဲ့ပြင်ပပုတ်ကလစ်ကစေယုံစေကန်နဲ့ပရဟိတစေကန်တွေမှာကုသမှုပေးတဲ့ CDM ဆရာဝန်တွေကိုစစ်တပ်ရဲ့ရဲကဖမ်းဆီးမှုတွေလုပ်လာတဲ့အခါအခြေအနေတွေပိုဆိုးသွားစေပါတယ်အလားတူကိုဗစ်ဓာတ်ခွဲစစ်ဆေးနိုင်မှုကုသမှုနဲ့ကာကွယ်ဆေးထိုးလုပ်ငန်းတွေလည်းကောင်းကောင်းမလဲပတ်နိုင်တော့တာတွေ့ရပါတယ်။ကျန်းမာရေးဝန်ကြီးဌာနကမကင်တွယ်နိုင်တော့တာကြောင့်ဒီကနေ့အချိန်မြန်မာနိုင်ငံမှာကိုဗစ်ရောဂါဘလောက်ပြန့်နှံ့နေတယ်၊ဘယ်နှယောက်ကူးစက်ခံရတယ်၊ဘယ်နှယောက်သေဆုံးကုန်တယ်ဆိုတာဘယ်သူမှတိတိကျကျမသိနိုင်တော့ပါဘူး။NLD အစိုးရလက်ထက်ကလေးကအိန္ဒိယနိုင်ငံကရထားတဲ့ကိုဗစ်ကာကွယ်ဆေး 3.5 သန်းကိုလည်းအစီအစဉ်အတိုင်းစနစ်တကျထိုးနှံခြင်းမပြုနိုင်ခဲ့ပါဘူး။အခုဧပြီလမှာတက်တန်းကုန်မဲ့ကာကွယ်ဆေးတွေမကုန်ကုန်အောင်တချို့မြို့နယ်ရက်ွက်တွေမှာအတန်ချက်ဆက်နဲ့အော်ပြီးဆန္ဒရှိတဲ့အသက်18နှစ်ပြည့်သူတိုင်းကိုထိုးပေးနေတာကိုလည်းတွေ့နေရပါတယ်
။မြန်မာနိုင်ငံမှာဆရာနာသိမှုကြောင့်နိုင်ငံစီးပွားရေး၊ဗန္ဒာရေး၊နိုင်ငံတကာဆက်ဆံရေး၊ပညာရေးအဖက်ဖက်ကယိုယင်းကြဆင်းသွားခဲ့သလိုကျမ်းမာရေးကဏ္ဍကိုလည်းဆူဆူရွရွထိခိုက်နေတာတွေ့မြင်နိုင်ပါတယ်ဒီလိုခြေနေမှာစစ်ကောင်စီကနေကျမ်းမာရေးကဏ္ဍရဲ့ဓာတ်တိုင်တွေဖြစ်တဲ့ဆရာဝန်တွေကျမ်းမာရေးဝန်ထမ်းတွေကိုစီယုံပြီးတိုင်းပြည်နဲ့ပြည်သူအကျိုးလုပ်ရမယ့်အစားဖမ်းဆီးတာထောင်ချတာဆေးကုခွင့်မပေးတာစတဲ့ချင်းချောက်မှုမျိုးစုံလုံးနေုံမကအရင်ဆရာနာရှင်ခစ်တွေတုန်းကအတိုင်း professional နဲ့မပတ်သက်တဲ့နိုင်ငံကူးလက်မှတ်ရုပ်သိမ်းခြင်းလို့နိုင်ငံရေးအရာနှိတ်ကုတ်မှုတွေပါလှုပ်လာနေတဲ့အတွက်ကျမ်းမာရေးမန္တလေးပြိုလဲမဲ့အခြေအနေပြန်ပြီးဆက်ရောက်သွားနိုင်ကြောင်းပါ